ဟုတ်ကဲ့အန်ကဲဦးသိန်းညွှန့်ရှင်ဒီပြည်ထောင်စုလွှတ်တော်အတည်ပြုလိုက်တဲ့ဒီနိုင်ငံတော်ဖွဲ့စည်းပုံခြေကံဥပဒေဆိုင်ရာခုံရုံးကစစ်စစ်ပေးရေးအဆိုကိုမနေ့ကပြည်သူလွှတ်တော်မှာထပ်ပြီးဟိုဆွေးနွေးကြတယ်လို့သိရလို့ပါရှင့
်အဲဟုတ်ကဲ့လွှတ်တော်ဖွဲ့စည်းကော်မတီကိုသူတို့ပြေကြတော့အဲ့ဒီပုံမှာမနေ့ကပြည်သူလွှတ်တော်မှာဒီလိုဆောင်တဲ့ပတ်သက်ပြီးတော့အရေးပေါ်အရေးကြီးရှိနေတဲ့ဆွေးနွေးကြတယ်အဲ့ဒါကိုပြည်သူလွှတ်တော်ခွေကောင်ကြီးပြည်မှုဒေါက်တာဆွင့်ရည်ဟိုနေ့ကကျွန်တော်ပြောလာတဲ့ပြည်ထောင်စုတော်နာယကရဲ့ပြည်ထောင်စုတော်ကထုတ်ပြခဲ့တဲ့မတ်တင်ဆက်သုံးပေါ့နော်အဲ့ဒီစီဝေးထုတ်ပြချက်ကိုတန့်ွက်ကြောင်းနဲ့တည်ဖြစ်ကြောင်းဆိုနေတဲ့ခါကျတော့လွတ်တော်ကူတယ်ခုနှစ်ဦးထောက်ခံဆွေးနွေးတယ်ဥပစင်ရောရခိုင်ဟိုတိုင်းနာပါတီရပေါ့နောက်ပြီးတော့ကျွန်တော်ပေါ့ပြီးတော့တော်ရဲမှုနောက်ပချင်းကြီးနဲ့ပြီးတော့ဥတောင်းတိုင်းလာရှိတဲ့ရေပါစီယာဆွေးနွေးတယ်။နောက်ဥပိ္ပစီအမေဆနာအရင်ဝန်ကြီးအောင်ဆွေးနွေးတယ်။ဥအောင်မြတ်ကဒါလည်းချက်ခိုင်ရေပါစီယာပေါ့။သူလည်းဆွေးနွေးတယ်။နောက်ဒေါ်နန်းဝါသူစာဒီမုတ်ကဲတဲ့ပါစီယာ။နောက်အားလုံး9ယောက်ကထောက်ခံဆွေးနွေးလိုက်တာပေါ့
။ဟုတ်ကဲ့။ဟိုအင်ဂယ်တို့ဒီလွတ်တော်ကိုယ်စားလှယ်တွေဒီဆွေးနွေးထောက်ပြကြတဲ့အကြောင်းချက်တွေကိုဟိုရှင်းပြပြလို့ရမလားရှင့
်။လွတ်တော်ခွင့်ရေးဆောင်ကြီးအသွင်ရင်းမှုကစံခွဲကြောင်းနဲ့နောက်ပေဖြစ်တဲ့အကြောင်းတွေပြောရတာပေါ့ဗျာ။ဥပပဥပဒေကော်မတီကခုနကပြောလို့တော့နာကပြောသလိုနိုင်ငံတော်ဖွဲ့စည်းပုံအစီအမံဥပဒေခုရုံးကိုတန်လျောက်ရှိရင်စီစစ်ပေးပို့ရမယ်ဆိုတာအစီအမံဥပဒေမှာမပြတ်ခံလာဘူး။ဒါအဲ့ဒီမပြတ်ခံတဲ့ဟာကိုပြင်မယ်ဆိုရင်အခုလိုတာမန်ဆိုနဲ့ပြင်လို့မရဘူး။ဒါတာမန်ဆိုဆိုတော့ဒီဆိုကအဆိုတင်သွင်းတဲ့လူမရှိဘူး။ဒီဆိုထောက်ခံတဲ့လူလည်းမရှိဘူး။ဒါလွတ်တော်နာကရဲ့ဒီစီဝေးစီစဉ်မှာဖဲ့တာလည်းအဆူဖြစ်တယ်။ဒါလည်းလုံးလွတ်တော်ရဲ့လုံးလုံးလေးနဲ့မညီဘူး။ခြေကဥပဒေကိုလေးစားလိုက်နာရမယ်ဆိုတာဒီလွတ်တော်ကိုယ်စားလှယ်ခုနှစ်ရဲ့ဆွေးနွေးချက်ပြည်လွတ်တော်ကထောက်ခံချက်ကတော့ကျွန်တော်တို့နိုင်ငံမှာဖွဲ့စည်းပုံခြေကဥပဒေလွှမ်းမိုးလာမယ်နိုင်ငံရေးရှင်တွေဖြစ်သွားပါပြီ။ဒါဆိုကျွန်တော်တို့ကနှစ်ပေါင်း၁၀စုများစွာလူကပဲဥဆောင်ခဲ့တာ။ဥပဒေကခေါင်းဆောင်မှုပေးတာဥပဒေအရဥဆောင်မှုပေးတာဆယ်စုနှစ်ပေါင်းများစွာကွယ်ပြောင်းနေတာ။အဲ့တော့မနေ့ကဆုံးဖြတ်ချက်ကကျွန်တော်တို့မြန်မာနိုင်ငံမှာလူကမလွမ်းမိုးပဲနဲ့ဥပဒေကလွမ်းမိုးနေပြီဆိုတာဖြင်းဖြင်းဆဆပြသလိုက်တဲ့တရကားပြပါပဲလို့ကျွန်တော်ပြောပြရတယ
်။ဟုတ်ကဲ့ဒီအဆိုပေါ်မှာဟိုအင်ကယ်တို့ကန့်ကွက်ရတယ်ဆိုတာရောဟိုဘယ်လိုကြောက်များပါလဲရှင
့်။ဥပဒေပြုခြင်းနဲ့ပတ်သက်ရင်ဒီလူလို့တော့အမျိုးသားလို့တော့ဒီနှစ်ခုပေါင်းလာတဲ့တည်တော်သူလို့တော့လားအဓိကလုံးအောင်ဒီအခြေခံဥပဒေခုံရုံးစုကဒီတရားစီရင်အာဏာထဲမှာပါတဲ့နော်တရားရုံးချုပ်ဒီအခြေခံဥပဒေခုံရုံးတည်တော်သူရေကောက်ပွဲကောင်းမရှင်းတပ်ပြီးတော့သူပြီးကြအာဏာနဲ့သူရှိတာအခုဒီဆိုကဘာဖြစ်သွားလဲဆိုရင်နော်ဒီတည်တော်သူလို့တော့ရဲ့ဥပဒေပြုတ်ပိုင်တဲ့အာဏာဥပဒေကြံပြုစုနိုင်တဲ့အာဏာကိုဖြစ်ဒီလိုရှင်းအောင်ဒီခုံရုံးရဲ့အောက်ကိုသွင်းလိုက်တဲ့ပုံစံဖြစ်သွားတယ်။တဘောကဥပဒေပြုရင်မှလွတ်တော်ရတာခေါင်းဆောင်ရမှာလွတ်တော်ရတာအဆုံးဖြတ်ပေးရမှာ။နောက်ကလွတ်တော်အဆုံးဖြတ်ချက်ကိုဥပဒေကြံကိုတန်လျာရှိရင်စီစစ်ဖို့ဆိုပြီးတော့ရှင်းအောင်ဥပဒေဆိုင်ရာခုံရုံးကိုတွားရောက်ပေးဖို့ရင်းဟာဟိုတနည်းအားဖြင့်ပြောရင်လွတ်တော်ရဲ့အခွင့်အာဏာကိုထိပါတာပေါ့။နောက်တစ်ခုကလွတ်တော်ကခန့်ထားတဲ့ရှင်းအောင်ဥပဒေခုံရုံးမှာကိုသူရဲ့နောက်ဖြစ်မှုရှင်းအောင်မှုတွေကပေးထားတဲ့အာဏာမရှိဘဲနဲ့နောက်ကအာဏာသက်ပေးလိုက်တာပေါ့ဖြစ်မှုရှင်းအောင်မှုတွေကပေးထားတာပုံမှန်320နှစ်မှာကြက်ခန်းကြီးဥပဒေများကိုတော့သူစီစစ်ရမှာဟု
တ်ဟာ
ရှင်းအောင်မှုတွေညီညီရှင်းအောင်မှုတွေနဲ့စန့်ကျင်နေလို့နော်အဲ့ဒါတော့လွတ်တော်ကူတဲ့မိရဆွေးနွေးတဲ့သူ9ယောက်လုံးက၆ပြကြပါလေ
ဟုတ်ကဲ့အခုပြည်သူ့လွတ်တော်ကဒီဆိုပယ်ချလိုက်ပြီဆိုတော့ဟိုနောက်ဆက်တွဲအနေနဲ့ဒီဆိုကဘယ်လိုဖြစ်လာနိုင်မှာလဲရှင့်
ကျားသူပြည်တော်လို့တော့ဒီဝေးပြန်ခေါ်ပြီးတော့ဒီဆိုကိုဒီမိုကရေစီလီးကြကြเนาะအဆုံးဖြတ်ယူရမှာပေါ့เนาะခုနကအဲ့ဒီအဆိုအဲ့ဒီနေမှာပြင်ပြတာပဲပြင်ရတဲ့ခါမှာလည်းအဆိုရှင်ဘူးတည်းလည်းမပါဘူးအဆိုဘူးထောက်ခံတယ်လည်းဆိုတာလည်းမပါဘူးပြီးတော့မှသဘောတူပါသလားဆိုတာပဲမေးပြီးတော့သဘောတူတဲ့အစံနဲ့เนาะအတည်ပြုလိုက်တာဟုတ်သဘောမတူဘူးမမေးဘူးအဲ့တော့ပြည်တော်သူလွတ်တော်ရဲ့လုပ်ငန်းဆောင်ဝင်လည်းမှာနော်ဒီပုံမှန်နော်စစ်စင်ငါမှာဖွဲ့စည်းပုံရှင်ကောင်တွေပါပြဋ္ဌာန်းခြင်းရတည်တော်ဥလို့တော်ကတောင်းရရမည်ကိစ္စတွေနဲ့ဆက်နေ၍ဆွေးနွေးခြင်းပုံပြခြင်းအဲ့တော့ဆွေးနွေးခြင်းမရှိဘဲနဲ့ဆုံးဖြတ်ခဲ့တာဟုတ်ဒီတစ်ချက်တိုင်းလည်းဟိုတာ ဒီဆိုတာပယ်ဖြတ်ဖို့လိုအပ်တယ်ဆိုတာဥပဒေကြောင်းရညီမောင်းထုတ်ပြနေပြီ